ဒီကနေ့ကျင်းပတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီညီလာခံမှာပါတီဥက္ကဋ္ဌနေရာကိုစစ်ကောင်စီလက်ထက်လူဝင်မှုကြီးကြပ်ရေးဝန်ကြီးတာဝန်ယူခဲ့သူဥခင်ကြီးကိုတရားဝင်ခန့်အပ်လိုက်ပါတယ်။ပါတီဝင်တွေရဲ့လုံခြုံရေးနဲ့ပါတီရွေးကောက်ပွဲအောင်နိုင်ရေးကိုလှုပ်ဆောင်သွားမယ်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌကလည်းပြောကြားခဲ့တာပါ။ဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ညီလာခံအခြေအနေသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်။
နေပြည်တော်မှာနှစ်ရက်ကြာကျင်းပနေတဲ့ပြည်ထောင်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့တတိယအကြိမ်ပါတီညီလာခံနောက်ဆုံးနေ့ဒီကနေ့မှာပါတီဥက္ကဋ္ဌအဖြစ်ဦးခင်ကြီးကိုရွေးချယ်လိုက်တာပါ။ချက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းကိုလူဟောင်းတွေပဲလွှမ်းမိုးထားဆဲဖြစ်တယ်လို့ပါတီဝင်တဦးဖြစ်တဲ့ဦးလာရွှေကပြောပါတယ်
။ဥက္ကဋ္ဌကတော့ဦးခင်ကြီးပါခင်ဗျာ။ဟိုဥက္ကဋ္ဌတွေကတော့ငကိုလူတွေပါပဲခင်ဗျာ။ဟိုဦးမြဟိန်းနဲ့အဲဦးလာထွန်းပါပဲခင်ဗျာ။တွဲပဲသူတွေမျိုးကတော့အဲရခင်အဲအတွင်းမှုခွဲရကိုတရားချစ်သူကတော့ပဲထွေလူမှုဖြစ်ပါတယ်ကျန်နာတွေကတော့ဟိုကျွန်တော်တို့မြေစင်းပေးတဲ့90ကျော်မှာတယောက်ကမရေတော့ခင်ဗျာငကိုလူဟောင်းနေကြီးပါပဲဟုတ်44ယောက်ကငကိုလူဟောင်းနေကြီးပဲ44ယောက်ဟုတ်ပစီစီပေါ့လေဟုတ
်ဥက္ကဋ္ဌတဲ့ဖြစ်လာတဲ့ဦးခင်ကြီးဟာအရင်ကရဲချုပ်ဟောင်းနဲ့လာဝကဝန်ကြီးဟောင်းတာဝန်တွေကိုယူခဲ့တဲ့သူပါပါတီဝင်တွေရဲ့လုံခြုံရေးနဲ့ပါတီရွေးကောက်ပွဲအောင်နိုင်ရေးကိုလှုပ်ဆောင်မယ်လို့ဥက္ကဋ္ဌအဖြစ်မိန့်ခွန်းမှာပြောသွားတဲ့အကြောင်းဦးလာဆွေကပြောပါတယ်။ပါတီဝင်တွေရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်လို့ဘယ်လိုလှုပ်ဆောင်မလဲဆိုတာကိုတော့အသေးစိတ်မပြောပေမဲ့မြို့နယ်တွေကြီးရွာတွေမှာပြည်သူစစ်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေချိတ်ဆက်ပြီးလုံခြုံရေးပိုင်းအတွက်လှုပ်ဆောင်ဖို့ရှိတယ်လို့ပြောဆိုသွားတဲ့အကြောင်းဦးလာဆွေကပြန်ပြောပြပါတယ်
။ခုကနေရာတကာမှာပြည်သူစစ်တွေဖွဲ့ကြတယ်ဖွဲ့တဲ့အခါမှာပြည်သူပါဝင်သောဟိုအဘလုံးကျွေးအဖွဲ့ပေါ့အဲလူမျိုးခေါ်အမှားတော့ပြည်သူစစ်တီပါပဲပြည်သူစစ်တီကအဲဒါအနီရောမပါဘူးကြာအဲပြည်သူစစ်တီကအနီမပါဘူးပြည်သူစစ်ကဘယ်သူတွေပါလဲဆိုတော့ကြားလူတွေနဲ့အစိမ်းနေနဲ့အဲဒါတွေကတော့ပြည်သူစစ်တီဖွဲ့ကြတယ်အခုရွာတွေမှာလုံးကျွေးလုံနေတဲ့ပြည်သူစစ်တီအကုန်လုံးကအစိမ်းနဲ့အစိမ်းဝင်ရလူတွေနဲ့အဲ့ဒါကိုတပ်မတော်နဲ့ချိတ်ဆက်ပြီးတော့လက်နက်တွေပါရရှိရေးတင်းတန်းတွေပါရပြီးပြီးလို့ရှိရင်ဟလာလာရွာလို့ရွာဒီလုံကျော်ကြီးလို့ပေါ့ဒါတွေကအသေးစိတ်ကြီးအဲဒါတွေတော့ပြောမသွားဘူးသို့တော့ဒီဖက်ဆန်ကလည်းထပ်ခေါ်ထားသေးတယ်မြို့နယ်ဥက္ကဋ္ဌတွေခရိုင်ဥက္ကဋ္ဌတွေကိုတီးကြတွေ့ဖို့မဲ့သဘောရှိတယ
်ပါတီဒုဥက္ကဋ္ဌ3နေရာရှိတဲ့အထဲမှာ2နေရာကိုလက်ရှိဒုဥက္ကဋ္ဌ2ယောက်ဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်လေဟောင်းဦးမြတ်ဟိန်းနဲ့သမရယုံနဲ့ဗဏ္ဍာရေးဝန်ကြီးဟောင်းဦးလာထွန်းတို့ပဲပြန်ပြီးတော့ရွေးခန့်ရပါတယ်ဒုဥက္ကဋ္ဌနေရာ3နေရာတဲ့ကတနေရာနဲ့အတူရင်းမှုနေရာကိုတော့ဒီကနေ့ရွေးချယ်တာမရှိဘဲလှစ်လက်အဖြစ်ထားရှိပါတယ်လှစ်လက်နေတဲ့နေရာတွေမှာမကြာခင်ရက်ပိုင်းကစစ်တပ်ကငိမ့်စားယူခဲ့တဲ့စစ်ရေးချုပ်ဟောင်းဒုတိယဗိုလ်ချုပ်ကြီးမျိုးစော်သိန်းနဲ့ကာဆာထမူဟောင်းဒုတိယဗိုလ်ချုပ်ကြီးအောင်စုတို့ဖြစ်လာလိမ့်မယ်လို့ပါတီဝင်တချို့ကသုံးသပ်ပါတယ်ဒါနဲ့ပတ်သက်လို့ဦးလာဆွေကတော့
ဒုဥက္ကဋ္ဌနောက်တစ်ယောက်ကတော့လှစ်လက်နေပါသေးတယ်အဲ့ဒါကတော့တက်ကလာမယ်လို့ကြားရပါတယ်ဒီမှာတော့ declare လုပ်မသွားဘူးကြီးညာမသွားဘူးနောက်ထွေထွေတွေးမှုလည်းလိလက်နေပါသေးတယ်အထွေထွေမှုနေရာလည်းတက်ကပြီးတဲ့သူလာမယ်လို့အကြမ်းများဖြင့်သိရပါတယ်တေချာတော့ကြီးညာတာတရားဝင် declare လုပ်တာတော့မရှိဘူးခင်ဗျာဟုတ်ဟိုတတိယရတာကတော့ဟိုဘုဂျိုကြီးဒုတိယဘုဂျိုကြီးမျိုးစော်ဒိန်းနဲ့ဒုတိယဘုဂျိုကြီးအောင်စိုးတို့လာမယ်လို့တော့အကြမ်းများသိထားတယ်အဲဒါလည်းဟိုတရားဝင်ပြောတာမဟုတ်ဘူးကျွန်တော်တို့ဘက်နေကျွန်တော်တို့အချင်းချင်းပြောကြတာပေါ့ဌာနချုပ်ကလူတွေပြောလို့ကျွန်တော်လည်းသိတာပ
ါ USDP ပါတီဟာသမရဟောင်းဦးသိန်းစိန်လက်ထက် NLD ပါတီဝင်ရောက်ရှင်ပြိုင်ချင်းမရှိခဲ့တဲ့2010ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ပါတီဖြစ်ပါတယ်အခုစစ်ကောင်စီကျင်းပမဲ့ရှင်းနေရွေးကောက်ပွဲမှာလည်းအရင်ကပုံစံအတိုင်းအစိုးရဖွဲ့နိုင်တဲ့အခြေအနေကိုရောက်လာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကတွက်ဆထားပါတယ်ပါတီခေါင်းဆောင်ပိုင်းတွေမှာတော့စစ်တပ်ကငြိမ်းစားယူလာကြတဲ့သူတွေနဲ့အများစုပါဝင်ဖွဲ့စည်းထားပြီးအယက်သားပါဝင်မှုနှဲပါတယ်ဥက္ကဋ္ဌသည်ဖြစ်လာတဲ့ဥခင်ကြီးဟာ2016ခုနှစ်ကစလို့ချက်ခိုင်ဖွံ့ဖြိုးရေးပါတီဒုတိယဥက္ကဋ္ဌတာဝန်ယူခဲ့ဘူးပြီးဆေးရနာသိမ်းပြီးတဲ့နောက်ပိုင်းလာဝကဝန်ကြီးတာဝန်ကိုပြန်ယူခဲ့ပါတယ်အခုပါတီညီလာခံမကျင်းပမီလာပိုင်းအလိုမှာပဲလာဝကဝန်ကြီးတာဝန်ကနေအနားယူခဲ့တာဖြစ်ပါတယ်ရှင
်မက်ခင်ဖြူထွေးပြောပြသွားတာပါ